အခုတော့တိုင်းရင်းသတင်းလွှာလှည့်ရောက်ပါပြီ။ထိုင်းနိုင်ငံအခြေစိုက် BNI အဖွဲ့သားတွေတင်ဆက်ထားတာကိုနားဆင်ကြရအောင်ပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မြောက်ဦးမြို့မှာရဲတပ်ဖွဲ့ကပစ်ခတ်မှုအပါအဝင်အဖမ်းဆီးခံနေရတဲ့ဒေါက်တာအေးမောင်နဲ့စိုက်ရေးဆရာဝင်းဟင်အောင်တို့ကိုပြန်လွတ်ပေးဖို့ရခိုင်ပြည်နယ်မန်အောင်မြို့မှာဆန္ဒထုတ်ဖော်မှုပြုလုပ်ခဲ့ကြပါတယ်မွန်ပြည်သက်ပါတီ NMSP နဲ့လာဟုဒီမိုကရက်တစ် CLDU တို့မကြမီ NGA လက်မှတ်ရေးထိုးဖို့သတင်းထုတ်ပြန်ခဲ့တယ်ဆိုတာနဲ့NCA လက်မှတ်ထိုးအပြည့်ရရှိဖွဲ့ရဲ့အရေးပေါ်အစည်းအဝေးအခြေအနေတွေအကြောင်းကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မြောက်ဦးမြို့မှာငိမ့်ချန်းစွာဆာနာထုတ်ဖော်ခဲ့သူတွေကိုရဲတပ်ဖွဲ့ကပြစ်ခတ်မှုအပါအဝင်အဖမ်းဆီးခံနေရတဲ့ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုပြန်လွတ်ပေးဖို့တောင်းဆိုတဲ့ဆာနာထုတ်ဖော်မှုတစ်ခုကိုမှန်အောင်မြို့မှာပြုလုပ်ခဲ့ကြပါတယ်။အဲ့ဒီဆာနာထုတ်ဖော်ပွဲကိုဒီလ22ရက်နေ့ကလူအင်အား150ကျော်ကမှန်အောင်မြို့တပတ်ဆာနာထုတ်ဖော်ခဲ့ကြတာဖြစ်ပြီးမြောက်ဦးမှာအကြမ်းဖက်သူတွေကိုအရေးယူပေးဖို့ဒေါက်တာအေးမောင်နဲ့လူငယ်စာရေးဆရာဝေဟင်အောင်တို့ကိုလွတ်ပေးတဲ့အချက်တွေပါဝင်အချက်3ချက်ကိုတောင်းဆိုခဲ့တယ်လို့ဥဆောင်သူဦးတန်းနိုင်ကပြောပါတယ်ဒီလ16ရက်နေ့ကမြောက်ဦးမြို့နန်းရကုန်းမှာရခိုင်နိုင်ငံအချုပ်အခြာကြဆုံနေအောက်မေဖွဲ့အခမ်းအနားကိုအာဏာပိုင်တွေဘက်ကပိတ်ပင်တဲ့အတွက်ဆန္ဒထုတ်ဖော်သူတွေကိုရဲတပ်ဖွဲ့ကပစ်ခတ်ခဲ့လို့ခုနှစ်ဦးသေဆုံးပြီးလူပေါင်း10ကျော်လဲဒဏ်ရာရရှိခဲ့ပါတယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်ကိုလည်းရသေတောင်မြို့စာပေဟောပြောပွဲမှာရခိုင်လူမျိုးတွေဗမာကျွန်းအဖြစ်ကလွတ်မြောက်ဖို့အားလုံးမှာတာဝန်ရှိတယ်လို့ပြောဆိုခဲ့တဲ့အတွက်နိုင်ငံတော်ပုံကံမှုတွေနဲ့ဆွတ်ဆွဲဖမ်းဆီးထားတယ်လို့ရခိုင်နိုင်ငံအချုပ်အခြာအာဏာကျဆုံးနေအခမ်းအနားစီစဉ်သူတွေကိုလည်းနိုင်ငံတော်ပုံကံမှုနဲ့အရေးယူမယ်လို့ရခိုင်ပြည်နယ်အစိုးရဘက်ကပြောဆိုထားပါတယ်
။မွန်ပြည်သက်ပါတီ NMSP နဲ့လာဟုဒီမိုကရက်တစ် CEO LDU တို့အနေနဲ့မကြာခင်တနင်္ဂနွေဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ် NC လက်မှတ်ရေးထိုးမှာဖြစ်တယ်လို့ဇန်နဝါရီလ23ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်လိုက်ပါတယ်။မွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ထုံးမွန်ခေါင်းဆောင်တဲ့ကိုစလဲဖွဲ့ဟာတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာဇန်နဝါရီလ23ရက်နေ့ကတွေ့ဆုံခဲ့ပြီးလာဟုဒီမိုကရက်တစ်အစည်းအရုံးဥက္ကဋ္ဌကြာခွန်စာခေါင်းဆောင်တဲ့ကိုစလဲဖွဲ့နဲ့သူနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ကိုတွေ့ဆုံပြီးအခုလိုသတင်းထုတ်ပြန်ခဲ့တာပါ။ဒါပေမဲ့ပယ်နေ့ရက်မှာ NCA လက်မှတ်ရေးထိုးမှကတော့ထုတ်ပြန်ချက်မှာအတိအကျဖော်ပြထားတာမရှိပေမဲ့ပြည်ထောင်စုနေ့မှတိုင်ပြီးလက်မှတ်ရေးထိုးနိုင်လိမ့်မယ်လို့စောက်ကြီးလေးလာသူများကသုံးသပ်ထားပါတယ်။
မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်အမျိုးသားပါတီပေါင်းစည်းမှုအထမြောက်ဖို့အမြန်ဆုံးအကောင်အထည်ဖို့ဆောင်ရွက်သွားမယ်လို့ဇန်နဝါရီလ22ရက်နေ့ကထုတ်ပြန်လိုက်တဲ့53ကြိမ်မြောက်မွန်အမျိုးသားနေ့ကိုဂုံပြုကြိုဆိုတဲ့နှစ်ပါတီပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။မွန်နှစ်ပါတီပေါင်းစည်းရေးနဲ့ပတ်သက်ပြီးကြားခံညှိနှိုင်းပေးတဲ့အဖွဲ့မပါဘဲပါတီအချင်းချင်းအကြားတွေ့ဆုံဆွေးနွေးခြင်းဖြင့်ကြိုးပမ်းသွားမယ်လို့နှစ်ပါတီခေါင်းဆောင်တွေထုတ်ဖော်ပြောကြားခဲ့ပြီးတဲ့နောက်၄ကြိမ်မြောက်နှစ်ပါတီတွေ့ဆုံခဲ့တာဖြစ်ပါတယ်။နှစ်ပါတီတွေ့ဆုံမှုကနေအဓိကပါတီပေါင်းစည်းရေးကိုဖော်ဆောင်သွားမယ်လို့သဘောတူထားကြပြီးလပိုင်းအတွင်းအမြန်ဆုံးအကောင့်ထည့်ဖို့မယ်လို့မွန်အမျိုးသားပါတီတွဲဖက်အတွင်းရင်းမှုတက်နိုင်စိုးမြင့်ကပြောပါတယ်
။ KNU ကရင်မြူရာစီယုံထိန်းချုပ်နိုင်ပြီး KN ပညာရေးဌာနလက်အောက်ခံစာတင်ကြောင်းတွေပါဝင်ရောနောအုပ်ချုပ်တဲ့နယ်မြေချုပ်မှာနိုင်ငံတကာဖွဲ့စည်းကူညီမှုညှော့နယ်လာတဲ့အတွက်ကျောင်းသင်ထောက်ကူပစ္စည်းတွေအတွက်ထောက်ပံ့ငွေရေးပေါ်လိုအပ်နေပါတယ်။အဲ့ဒီစားရရောင်းတွေမှာသောက်ပဖို့တနစ်မှာဒေါ်လာ5သိန်းကုန်ကြပြီး2018-19ပညာသင်နှစ်မှာအကူအညီနည်းလာလို့ကရင်ကျောင်းဆရာများပူပေါင်းလှုပ်ရှားမှုဖွဲ့ KTWG ကအခုလ22ရက်နေ့မှာထုတ်ပြန်ကြေညာလိုက်ပါတယ်။သောက်ပမှုတွေကိုနိုင်ငံတကာ NGO ဖွဲ့တွေကအဓိကအကူအညီပြီး10နှစ်ကျော်ကာလအတွင်းပရမအုပ်စိုးအခက်အခဲစတဲ့ရုံတွေ့နေတာဖြစ်ပြီးကျောင်းဝန်ထမ်းနဲ့ဒေသခေါင်းဆောင်တွေအထင်မလွဲမှားဖို့ထုတ်ပြန်တာဖြစ်တယ်လို့ကရင်ပညာရေးဌာနသူရင်းမှုစော်လော့အမ်မူကပြောပါတယ်။
ကချင်ပြည်နယ်ဖားကံမြို့နယ်ရှိကြောက်စိန်လိုကွက်တစ်ခုအတွင်းနှုန်ကန်ကြောကြုံမှုကြောင့်လူခုနှစ်ဦးသေဆုံးခဲ့တဲ့အပြင်ပျောက်ဆုံးသူတွေလည်းရှိနေသေးတယ်လို့ဖားကံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကပြောပါရယ်။တေဆုံးသူ၁၀ဦးထက်မနည်းရှိနိုင်ပြီးဇန်နဝါရီလ၂၄ရက်နေ့အချိန်ထိရှာဖွေရေးလုပ်ငန်းတွေကိုဆက်လက်လုပ်ဆောင်နေပြီးပျောက်ဆုံးနေတဲ့အလောင်းတွေတွေ အနက်ပေရာချီရှိတဲ့နှုန်ကန်ပေါက်ကျခြင်းဖြစ်ပြီးရှာဖွေရေးလုပ်ငန်းတွေကိုလောက်ကင်ရမှာအခက်အခဲတွေရှိနေတယ်လို့တိရက်ခန်တွေကပြောပါတယ်
မကြမီချင်းမမဲ့ဂျာဖြတ်ယူကောက်ပွဲမှာရှမ်းတိုင်းဒေမိုကရေစီဖွဲ့ချုပ် SNLD ကနေနှစ်နေရာဝင်ရောက်ရှင်မြိုင်ဖို့ပိုစည်းဝေးကနေဆုံးဖြတ်လိုက်ပါတယ်ဇန်နဝါရီလ20နဲ့21ရက်နေ့ကလာရှိုးမြို့မှာကျင်းပတဲ့ SNLD ပိုစည်းဝေးကနေဆုံးဖြတ်ခဲ့ကြတာပါရှမ်းပြည်နယ်တောင်ပိုင်းလဲချမ်းမြို့နယ်မှာကွယ်လွန်သွားတဲ့ SNLD ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်မုံရဲ့နေရာနဲ့ဇန်နဝါရီလဇန်ကကွယ်လွန်သွားတဲ့မန္တလေးတိုင်းရှမ်းတိုင်းဒေရေးရဝန်ကြီးဦးကျော်စောနေရာမှာဝင်ရောက်ရှင်ပြန်မှာဖြစ်တယ်လို့လွယ်လွင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်နမ်းမြထွေးကပြောပါတယ်လက်ရှိပြည်နယ်နဲ့တိုင်းတွေမှာလစ်လပ်နေလွှတ်တော်ကိုယ်စားလှယ်တွေရဲ့နေရာ9နေရာရှိနေတယ်လို့ရေကောက်ပွဲကော်မရှင်ကနေကြေညာထားပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါဇန်နဝါရီလဒုတိယအပတ်ထိုင်းနိုင်ငံမှာကျင်းပပြုလုပ်ခဲ့တဲ့အပြစ်ရဲ့ရှေ့ဖွဲ့ရဲ့ငြိမ်းချမ်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ရဲ့အရေးပေါ်အစည်းအဝေးကနေအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲလူထုတွေ့ဆုံပွဲတွေလှုပ်ဆောင်ပြီးမှသာပြည်ထောင်စုငြိမ်းချမ်းညီလာခံ21ရာစုပင်လုံညီလာခံကိုကျင်းပသွားဖို့ဆုံးဖြတ်ခဲ့ကြပါတယ်ဒီအခြေအနေကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွင်းအင်ကနေတင်ဆက်ပေးထားပါတယ
် NCA အပြစ်ရဲ့ရှေ့ဖွဲ့အနေနဲ့အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲလှုပ်ဆောင်ပြီးမှသာပြည်ထောင်စုညီလာခံကိုဆက်လက်ကျင်းပရေးသွက်ဆုံးဖြတ်ခဲ့ကြတယ်လို့ကရင်မျိုးရာစီယုံ KNU ဒုဥက္ကဋ္ဌဘသူစောကွယ်ထူးဝင်းကပြောပါတယ
်ပြည်ထောင်စုရေးချမ်းညီလာခံကိုဆက်လက်ကျင်းပဖို့အတွက်ကျွန်တော်တို့ဆောင်ရွက်မယ်သို့တော်လည်းပဲခုနကကျွန်တော်တင်ပြသလိုပါဒီဂျားထဲမှာဆောင်ရွက်ရမယ်အစည်းအဝေးတွေဆောင်ရွက်မယ်လှုပ်ဆောင်ရွက်မယ်ကိစ္စနဲ့အားလုံးပြီးမှကျွန်တော်တို့ကျင်းပနိုင်မှာဖြစ်တယ်အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲရှမ်းပြည်နယ်မှာလှုပ်လို့မရရခိုင်မှာလည်းလူထုတွေဆွေးနွေးပွဲလှုပ်လို့မရဘူးဆိုလို့ရှိရင်ဒါကကျွန်တော်တို့ဆက်လက်ဆောင်ရွက်ဖို့အတွက်အခက်အခဲရှိတော့မှာပဲဘလို့ရွှေ့မယ်ဆိုတာကကျွန်တော်တို့ခုနဆောင်ရွက်ရမယ်ကိစ္စတွေဆောင်ရွက်ပြီးမှသာကျွန်တော်တို့လုပ်ရမယ်အနေထားရှိတယ
်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲလူထုတွေ့ဆုံပွဲချင်းမပြုတ်လုပ်ခြင်းဟာ NCA ဘာသဘောတူညီချက်တိုင်းအကောင်အထည်ပေါ်မှုလုပ်ငန်းစဉ်တွေကိုဆောင်ရွက်နေတာဖြစ်ပေမဲ့ RCSS SSA ALV နဲ့ APFD အတူဦးဆောင်ကျင်းပနေတဲ့လူထုတွေ့ဆုံပွဲကိုသမရောကလည်းကန်တာပိတ်ပင်စားစည်းနေတာလူထုဆန္ဒမရရှိတဲ့အတွက်ဆွေးနွေးဖို့ခက်ခဲရှိနေတယ်လို့တောင်ပိုင်းရှမ်းပြည်သမရော RCSF ပြောခွေရဒုဗိုလ်မှူးကြီးဆိုင်းမင်းကပြောပါတယ
်။ဒါတော့ကျွန်တော်တို့ဒီတမတော်ဘက်ကဒီငင်းချင်းရေးကိုပြပြအောင်ပဲလုပ်နေလားတော့ကျွန်တော်ထင်မြင်ချက်ရှိတာပေါ့နော်။ဘာကြောင့်လဲဆိုတော့ဒီနိုင်ငံရေးလှုပ်ဆောင်တဲ့နေရာမှာလူထုနဲ့တွေ့ဆုံမှဖြစ်မယ်။ဘာကြောင့်လဲဆိုတော့ဒီနိုင်ငံရေးဆိုတာလူထုအတွက်လှုပ်ဆောင်ခြင်းဖြစ်တယ်။ဒါကြောင့်မလို့ကျွန်တော်လူထုနဲ့တွေ့ဆုံနိုင်မှပဲကျွန်တော်တို့လူထုဆန္ဒကိုသိနိုင်မယ်။ဒါကြောင့်မလို့လူထုဆန္ဒမရရှိနိုင်မယ်နဲ့ကျွန်တော်နိုင်ငံရေးဆွေးနွေးဖို့ကလည်းအခက်အခဲရှိတယ
်။ NCA ကောင်ဆယ်ဖော်ဆောင်တဲ့နေရာမှာတစ်ဆုနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့အခက်အခဲတွေကိုဖြေရှင်းဖို့နိုင်ငံတော်ဆိုင်ပင်ခံပုဂ္ဂိုလ်သမ္မတကြီးကဲတွေနဲ့အလို့သဘောတွေ့ဆုံဖို့ကြိုးပမ်းသွားမယ်လို့ရခိုင်မျိုးရပါတီ ALB ကဘိုးလူမှုဆောင်ကော်မတီဝင်တော်စောမြတ်ရာစာလင်းကဆိုပါတယ
်။အခုလောလောဆယ်အတွင်းမှာတော့အစိုးရနဲ့အလို့သဘောတွေ့ရမယ့်ကိစ္စတွေလည်းရှိနေသေးပါတယ်။ NCA အပေါ်မှာကျမတို့ရဲ့တော်ရလမ်းကြောင်းကတူဖို့ကအရေးကြီးပါတယ်အစိုးရဘက်နဲ့ကျမတို့ဘက်မှာအမြင်တွေ NCA ပေါ်မှာရှင်းရှင်းလင်းလင်းမြင်ဖို့ကအရေးကြီးပါတယ်အဲ့လိုအချက်တွေအလုံးကိုအပြုသဘောဆန်ဆန်နဲ့ကျမတို့အစိုးရနဲ့အနာဂတ်ကောင်းစားရေးကိုတိုင်းပြည်ရဲ့ကောင်းစားရေးတိုင်းသူပြည်သားတွေရဲ့ကောင်းစားရေးအတွက်ပေါ်မျှော်ကိုပြီးမှကျမတို့စိတ်ရှည်ထားပြီးတော့ဆွေးနွေးရမယ့်အရှင်တွေလေးရှိပါသေးတယ်
အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်ရရင်းနဲ့လူထုသိသိပွဲကိုလွတ်လပ်စွာကျင်းပခွင့်ရရင်းနိုင်ငံတော်သာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းဖြေရှာသွားမယ်လို့အပြည့်ရရှိဖွဲ့ရဲ့အရေးပေါ်စည်းဝေးမှာဆုံးဖြတ်ခဲ့ကြပါတယ
်။ဆက်ပြီးတော့လာမယ့်တပုတ်ရဲလာစုတ်တရက်နေ့မှာကြာရမယ့်82ကြိမ်မြောက်မြို့အမျိုးသားနေ့အခမ်းအနားကိုမွန်ပြည်နယ်ရန်ကုန်တိုင်းကရင်ပြည်နယ်တွေမှာကျင်းပသွားမှာဖြစ်ပါတယ်ဒီအခမ်းအနားတွေအတွက်ဘလို့ကြိုတင်ပြင်ဆင်မှုတွေလုပ်နေပါသလဲဖြောပြေးအပိုင်းတွေမှာဘလို့မျိုးစီမံထားပါသလဲဆိုတာကိုမိကလျာမုံကနေအခုလိုစူးစီးတင်ဆက်ထားပါတယ်
ကျန်ကုန်မြို့မှာကျင်းပမယ်မွန်မျိုးသားနေခန္ဓာမှာဖျော်ဖြေရေးခန္ဓာတွေထပ်မံတိုးမြင့်ထားတယ်လို့လည်းကျင်းပရေးကော်မတီတွင်းရင်မှုမင်းရစာကအခုလိုပြောပါတယ်
ဒီနေ့ကတော့ဆက်ဆက်တစ်ခုရက်ဆက်တူရတယ်ဆရာဆက်ကတော့ဒီညာကြည့်အမတ်တေရဲ့ကျင်းပအခုတော့အဲ့ဒါသူထည့်လာတာပေါ့ဒီနေ့ကတော့တရနှစ်ရက်ဖြစ်သွားတာတစ်ခုရဲ့နောက်တစ်ခုကဒီကအလုပ်ပညာရှင်တွေပေါ့နော်မြန်မာနိုင်ငံမှာဒီအလုပ်ပညာလောကတော့ဝင်တဲ့အလုပ်ပညာရှင်တွေလည်းပါဝင်ရအောင်လို့ပြည့်ရတော့ဆက်တူရတယ်အဲ့တရက်တည်းမှာတက္ကသပြီးပါဝင်ရှိတယ်ပေါ့နော
်ရန်ကုန်မြို့မွန်မျိုးသားနေခန္ဓာကိုပြည်သူ့ရင်ပြင်မှနှစ်ညတာကျင်းပဖို့စီစဉ်ထားပြီးရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ဝင်တွေတက်ရောက်မယ်လို့လည်းမင်းရစာကပြောပါတယ်။မွန်မျိုးသားနေခန္ဓာမှာမြန်မာနိုင်ငံအနုပညာရှင်လောကထဲမှာမွန်အနုပညာရှင်18ယောက်တက်ရောက်မှာဖြစ်ပြီးဒီအနုပညာသမားတွေကတစ်စိကိုယ့်လူမျိုးကိုစီလုံးမှုရှိအောင်တိုက်တိုက်ပွန်ပွန်ရှိစေခြင်းနဲ့ဆိုပြီးတက်တစ္ဆာဆိုတော့ဇွဲလေးကအခုလိုဆိုသွားပါတယ်
ကျွန်တော်လည်းဒီအနုပညာသမားတွေအားမှာတစ်ဆင့်ဒီကိုလူမျိုးကိုစီယုံမှုရှိအောင်ဟိုရှင်းမှတော့တိုက်တိုက်ပွန်ပွန်လို့ပေါ့နော်ဆီဆက်သွားနေတာပေါ့ကိုဒီငယ်လေးနဲ့ပေါ့နော်ဒီမော်မွန်သားလေးကိုတော့ကိုယ့်ရဲ့ဒီလူမျိုးအနေနဲ့ပေါ့အခြားယဉ်ကျေးမှုဟာလေးတွေကြားစေခြင်းနဲ့ပေါ့
ဒီနှစ်မွန်ပြည်နယ်မှာလှည့်ကြတဲ့မွန်မျိုးသားနေပဟုခန္ဓာကိုတော့ကရင်ပြည်နယ်ဖအံမြို့နယ်ကဇာတပြင်းကြီးရွာမှာဖြစ်ပြီးမွန်ဆယ်မြို့နယ်ကကိုစားပြုရင်ကအဖွဲ့တွေလာရောက်ရှင်းပြကြမှာဖြစ်ပါတယ်အဲ့လိုအကပြိုင်ပွဲတွေလုပ်ပေးခြင်းအပြင်မွန်ရင်ကျင်းမှုတွေတိုးတက်လာမယ်လို့လည်းမွန်ရင်ကျင်းမှုအကနီးပြဆရာမမိမြတန်းကအခုလိုဆိုသွားပါတယ
်အဲ့လိုလက်ပြန်ကြားဖြင့်အမတို့မွန်သားမှရှိတဲ့မွန်ရင်ကျင်းမှုတွေဟာဒီဆန့်ကနေပြတိုးတက်လာမယ်ပေါ့တိုးတက်လာလို့ရှိရင်ပင်တော့ပေါက်ပြမှုကနေလည်းပြင်းပြင်းထန်ထန
်မွန်နေပြည်တော်ဟန္တာဝတီဘုကိုတီထောင်တဲ့သာသနာတက်ကြက်1116ခုနှစ်တဘိုးတွဲလိုက်ပြကျော်တရက်နေ့ကိုအမှတ်ရစီဖို့ရည်ရွယ်ပြီးမွန်မျိုးသားနေ့ကိုတတ်မှတ်ခြင်းခဲ့တာဖြစ်ပြီးမွန်လူမျိုးများစုရှိတဲ့မြို့ရွာတိုင်းမှတမကနိုင်ငံရချားမှာရှိနေတဲ့မွန်လူမျိုးတွေကလည်းမွန်မျိုးသားနေခန္ဓာကိုစီကားတိုက်မြတ်စွာကျင်းပကြပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မြောက်ဦးမြို့မှာရဲတပ်ဖွဲ့ကပစ်ခတ်မှုအပါအဝင်အဖမ်းခံနေရတဲ့ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုပြန်လွတ်ပေးဖို့မှန်အောင်မြို့မှာဆန္ဒထုတ်ဖော်မှုပြုခဲ့ကြပါတယ်။မွန်ပြည်သက်ပါတီ NMSP နဲ့လဟုဒီမိုကရက်တစ်အစည်းအရုံး LDU တို့အနေနဲ့မကြာခင် NCA လက်မှတ်ရေးထိုးကြမှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းနိုင်ငံအခြေစိုက် BNI အဖွဲ့သားတွေတင်ဆက်တဲ့တရင်သတင်းလွာကိုနားဆင်ခဲ့ကြတာပါ။